ထမံပြင်ဆင်ဖြစ်ဆက်ပြီးတော့အတီးပြပြထန်းထားတဲ့မြေလွတ်မြေလက်နဲ့မြေရိုင်းများစီမံခန့်ခွဲရေးဥပဒေဟာပြည်တွင်းငြိမ်းချမ်းရေးတည်ဆောက်တဲ့လုပ်ငန်းစဉ်မှာအသာစီဖြစ်နေဆိုပြီးတော့တိုင်းနာဖွဲ့တွေကပြောပါတယ်။ဒါပြင်တက်မတော်နဲ့တိုင်းနာလက်နက်ကိုင်အဖွဲ့တွေကမှချုပ်ဆိုထားတဲ့တနိုင်ငံလုံးအဖြစ်ခဲ့ရဲ့စီးရီးသဘောတူစာချုပ်
NCA မှာပါတဲ့သဘောတူညီချက်တွေကိုလည်းဒီဥပဒေကချိုးဖောက်နေတဲ့အတွက်ပယ်ဖျက်ပေးဖို့ကရင်မျိုးသားအစည်းအရုံးကရင်ယူကတောင်းဆိုလိုက်ပါတယ်။ အဲ့ဒီပြင်ဆင်ထားတဲ့ဥပဒေအရဆိုရင်မိမိလောက်ကိုင်းနေတဲ့မြေလုံးမြေရိုင်းကိုဆက်ပြီးလောက်ကိုင်းဝင်ရဖို့ဥပဒေပြဋ္ဌာန်းထားတဲ့ရက်ကနေခြောက်လအတွင်းမြေနဲ့ပတ်သက်တဲ့အချက်လက်တွေကိုတင်ပြရမှာဖြစ်ပါတယ်။နောက်ဆုံးသတ်မှတ်ရ2019မတ်လ12ရက်အထိတင်ပြလာမျိုးမလုပ်ဘူးဆိုရင်ဥပဒေပါပြဋ္ဌာန်းချက်တွေအတိုင်းငွေရန်ထောင်ဒဏ်တွေချမှတ်ခံရမယ်အလားလာနဲ့ရင်ဆိုင်ရမှာ ဲ့ဗဟုချုပ်ကိုင်မှုတိုင်ဖြစ်ပြီးကရင်မျိုးသားအစည်းအရုံးရဲ့မြေယာမူဝါဒနဲ့ကိုင်ညီမှုမရှိကြောင်းဌာနတိုင်းသားတွေရဲ့လူအခွင့်အရေးပြီးတော့ဖက်ဒရယ်စံချိန်စံညွှန်းတွေကိုလည်းအလေးထားတာမျိုးမရှိတဲ့အတွက်ငြိမ်းချမ်းရေးလုပ်ငန်းတွေကိုထိခိုက်နိုင်ကြောင်းကရင်မျိုးသားအစည်းအရုံး KNU အထွေထွေအတွင်းရေးမှူးနှင့်ဗဒုစောလာထွန်းကပြောပါရယ
်အဓိကတော့ policy ဘိုင်းဆိုင်ကျွန်တော်ညှိရမယ့်ကိစ္စဖြစ်တာပေါ့နော် policy ဘိုင်းအဓိကတော့ဒီနိုင်ငံအတွက်ကျွန်တော်တိုင်းပါဒီနိုင်ငံမှာနေတဲ့ဒီလူတွေအားလုံးနဲ့ခုနကဒီကန့်ညီတဲ့ညီလာဥပဒေတစ်ခုတော့ကျွန်တော်အားလုံးလက်ခံနိုင်တဲ့ဟိုပုံစံနဲ့ကျွန်တော်ဆွေးနွေးကြမှာဖြစ်တာပေါ့နော်ဆိုတော့ဒီခုထောက်တဲ့ဥပဒေရကျွန်တော်ရှိတဲ့ကျွန်တော်ဒီဆောင်မဲ့ဒီအနာဂတ်ဖက်ဒရယ်နဲ့ကတော့ကန့်ညီမှုတော့ခုနကဒီဥစ္စာပေါ့မဖြစ်နိုင်ဘူးပေါ့နော်ဆိုတော့ဒါတွေကကျွန်တော်ခုနကဒီလက်ခံလို့မရတဲ့ပုံစံဖြစ်တာပေါ့နော်
မြေလုံးမြေရိုင်တုံးချခြင်းသူတွေအနေနဲ့ဥပဒေတည်ပြူပြီး6လအတွင်းမှတ်မုံတင်ရပါမယ်။လျှောက်ထားဖို့ပြက်ကွက်ရင်ထောင်ဒဏ်2နှစ်နဲ့ဒဏ်ငွေပေးဆောင်ရမယ်လို့မြေလုံးမြေရိုင်စီမံခန့်ခွဲရေးကော်မတီက7လပိုင်း30ရက်နေ့ထုတ်နိုင်ငံပိုင်သတင်းစာတွေကနေအသိပေးအကြောင်းကြားထားပါဗျ။အစိုးရအနေနဲ့တိုင်းဒေသတွေကရှိရင်းဆွဲဥပဒေတွေကိုမလေ့လာသလို2016မြေတုံးချမှုပေါ်လစီနဲ့လည်းလုံးဝဆန့်ကျင်နေတဲ့အတွက်ဒီမြေလုံးမြေရိုင်စီမံခန့်ခွဲရေးဥပဒေကိုပြန်ပြီးသုံးသပ်သင့်တယ်လို့ကချင်အမျိုးသားကွန်ဂရက်ပါတီKNC ဥက္ကဋ္ဌဒေါက်တာအမ်ခွန်လာကပြောပါတယ
်အဓိကကျွန်တော်ပြောလို့ဒါဒီဥပဒေကော်မတီတို့ဒီလွတ်တော်တို့ကဒီဟာတွေချမှတ်နေနေရမှာကိုလုတ်ထားခဲ့တဲ့ policy တွေနဲ့အကြောင်းညင်ရုပ်ပေါ်တော့လို့တော့ဗောနော်အဲ့ဒါတစ်ချက်တို့လွတ်သွားတယ်လို့ကျွန်တော်မြင်တယ်ဥစ္စာပိုင်းပြည့်စုံမှုကကြတော့ဒီလိုမျိုးသောက်လာအတွင်းမလုံရင်ချက်မယ်ဆိုရင်သူ့ဘက်ကလည်းအစင်သက်ဖြစ်ထားဖို့လို့ကျွန်တော်ဒါအစိုးရလုံလုံငန်းလေပတ်ပုံကိုကျွန်တော်ထောက်ပြခြင်းအဲ့ဒါပါလို့တက်ဆိုင်နေရကော်မတီအစစ်အစင်ဖွဲ့ပြီးပြီလားအဲ့မျိုးကိုမေးချင်တယ်ဒီနေရာမှာဘာမှမဖွဲ့ထားဘူးကြာလူအရာလည်းမရှိဘူးဝန်ထမ်းအရာလည်းမရှိဘူးအဲ့ဒါနဲ့လူတွေကိုတောင်းချီပြီးတော့မှတပြိုင်နက်တည်းမပုံတင်ခိုင်းဖို့ဆိုတာမဖြစ်နိုင်ဘူးလူမလုံနိုင်ဘူးမြေတိုင်းစီးရီတည်းမသွားနိုင်ဘူးအဲ့တော့မလုံနိုင်တဲ့ဟာကိုဘာဖြစ်လို့အာဏာမသက်ရောက်နိုင်တော့ဥပဒေကြီးကိုဇွတ်ပြထမ်းတယ်ဆိုတာတည်းမေးခွန်းထုတ်ရဖြစ်လာတယ်သူတို့ပြန်လဲတုံ့တာမယ်မတုံ့တာပဲနဲ့ဒါကြီးကိုလူတွေချိန်ကြမှာကောက်ပြီးဒုက္ခပေးဖို့လုပ်ရင်တော့ပြဿနာတည်ရပါတယ်။ဘာသာငြိမ်းချမ်းရေး peace process တွေကျွန်တော် national reconciliation တွေအကုန်လုပ်ကြတယ်ကျွန်တော်ကြည့်ရတော့မှာ။နောက်တစ်ခါ EU ထိန်းချုပ်နေပြီနဲ့ EU ထိန်းချုပ်နေပြီမဟုတ်တဲ့ဟာတွေကိုဥပမာကချင်ရဲ့ရှမ်းရဲ့ဟိုကရင်နီတို့ဤသက်နာဘယ်လိုဖြစ်ရှင်းမလဲဥပဒေရင်းညီတယ်မတော်ဘူး။ရှိတဲ့နေရာပဲရှိတယ်လို့လုပ်မယ်ဆိုရင်တော့နည်းနည်းခက်တယ
်။အစိုးရအဆက်ဆက်ကအုပ်ချုပ်နေရဲ့အရင်ကာလတွေကမြေလို့မြေရိုင်းကိစ္စကိုအမိန့်ညွှန်ကြားချက်နဲ့ကင်ွယ်ခဲ့တာဖြစ်ပြီးအဲ့အရကိုပဲ2012မှာဥပဒေအနေနဲ့ပြဋ္ဌာန်းခဲ့ရပါ။ပြည်တံသတ်မှတ်ချက်တွေထည့်သွင်းထားရဲ့ပြင်ဆင်ထားရဲ့ဥပဒေကိုတော့ NLD အစိုးရလက်ထက်2018စက်တင်ဘာ17မှာပြဋ္ဌာန်းလိုက်တာပါ။လက်ရှိမြန်မာနိုင်ငံမှာမြေလုံးမြေလက်မြေရိုင်းဧက45တန်းရှိပြီး82ရာခိုင်နှုန်းကတိုင်းရင်းသားဒေသတွေကဖြစ်တယ်လို့မြေယာစီမံခန့်ခွဲမှုနဲ့စည်ရင်းအင်းဌာနတွေရဲ့အချက်အလက်တွေမှာဖော်ပြထားပါတယ်။